နေပြည်တော်ကလွှတ်တော်စာဦးရေနာမှာအဝေးထိန်ဒရုန်းယာဉ်လွှတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးထားတဲ့ပြင်သစ်ကဘာလက်ခီးတဲ့တရားကိုဒီကနေ့နေပြည်တော်တရားရုံးတစ်ခုမှာရုံးထုတ်ခဲ့ပါတယ်။အသက်28နှစ်အရွယ်အာတီယာဒစ်စကလိုဟာမြန်မာနိုင်ငံကိုတိတ်ကိုလာခြင်းလို့ရောက်လာတဲ့ခီးသွားဧည့်သည်ဖြစ်ပြီးတော့ဒရုန်းယာဉ်လွှတ်လို့မရတာကိုမသိဘဲနဲ့မိုင်မဲစွာလွှတ်တွင်ခဲ့သူဖြစ်တယ်လို့ဥတ္တရသီရီတရားရုံးမှာရုံးထုတ်ခဲ့တာကိုလာခဲ့တဲ့ပြင်သစ်တန်ရုံးကတန်မှုဖက်ဒရစ်အန်ဂျာကပြောကြားခဲ့ပါတယ်။28ရက်နေ့မှာထပ်ပြီးရုံးထုတ်တဲ့အခါကျရင်တော့သူလွတ်မြောက်အောင်လို့အဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြင်သစ်တန်အရာရှိကပြောကြားခဲ့ပါတယ်။ Arthritis Clo ကိုသွေးငုံထုတ်ကုန်ဥပဒေပုံမှန်ရှင်းနဲ့တရားစွဲထားပါတယ်။သူဘာကြောင့်လွှတ်တော်စာဦးရေနာမှဒရုန်းယာဉ်လွှတ်တင်ခဲ့တယ်လဲဆိုတာကတော့မသိရသေးပါဘူး။တကယ်လို့အဖြစ်ရှိကြောင်းတွေးရှိရင်ထောင်ဒဏ်3နှစ်အထိခံရနိုင်ပါတယ်။2018ခုနှစ်အောက်တိုဘာလတုန်းကလည်းစင်ကာပူနဲ့မလေးရှားကသတင်းတောက်နှစ်ယောက်နဲ့အတူမြန်မာသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုနေပြည်တော်လွှတ်တော်အစအဦးနာမှာဒရုန်းယာဉ်လွှတ်တင်ဖို့စူးစမ်းမှုနဲ့ဖမ်းဆီးခဲ့ပါတယ်။သူတို့၄ယောက်ကိုတရားရုံးမှာသွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်းနဲ့ပထမတရားစွဲခဲ့ပြီးနောက်ပိုင်းမှာတော့လေကြောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးတော့ထောင်ဒဏ်2လစီပြစ်ဒဏ်ချခဲ့ပါတယ်။2019ဒီဇင်ဘာမှာတော့သူတို့အားလုံးကိုရှော့ရက်နဲ့လွှတ်ပေးခဲ့ပါတယ်။